Welcome to the Voice of America in Burmese.
ရှင်လန်းချမ်းမြေကြပါစေ VO American တန်မြန်မာပိုင်းရဲ့2018ခုအောက်တိုဘာလ23ရက်အင်္ဂါနေ့မနေ့ကင်းအတန်လွင့်အစည်းအဝေးကိုမြို့တော် Washington DC ကနေပြီးတော့ line to meter 3040 48အပြင် VO ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်လွန်မှာအခုမနက်ခင်းစီစဉ်ကိုတင်ဆက်မှာပါ
မင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သတင်းတော့ခါရှိုကီတည်ဆုံမှုနဲ့ပတ်သက်လို့အခုချိန်ထိရရှိထားတဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းသမ္မတထရန့်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့အစိုးရခန့်သားတွေကိုကုလသမဂ္ဂအထူးကိုယ်စားလှယ်ဒီကနေ့တင်ပြကြမှာဖြစ်ပါတယ်စစ်တွေရင်းနှီးစီမံကိန်းနဲ့ဆက်တဲ့သဘောတူညီချက်အိန္ဒိယနဲ့မြန်မာအကြားလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ပါခင်ဗျာအဲ့လိုသတင်းတွေနားဆင်ရအပြီးကြားမယ်ထဲမှာဆိုရင်တော့
The basic point is that our bodies on the ground including the UN refugee agency do not believe the conditions on the ground
အဲ့ဒါကတော့ကုလသမဂ္ဂတွင်မှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ်ကနေပြီးတော့ရိုဟင်ဂျာတွေနေရပြန်ရေးအဆင့်အင့်မဖြစ်သေးတဲ့အကြောင်းပြောခဲ့တာပါဒီအကြောင်းပြင်မြန်မာနိုင်ငံလူခွင့်ဆိုင်ရာစီရင်ခံစာတွေကိုလည်းကုလသမဂ္ဂမှာဒီရက်ပိုင်းတွေအတွင်းတင်ပြကြတော့မယ်ဆိုတဲ့အကြောင်းမြန်မာစစ်တပ်နဲ့ကချင်တပ်တွေတိုက်ပွဲတွေထပ်ဖြစ်ပြန်ပြီဆိုတဲ့အကြောင်းနဲ့ sorry သတင်းသမားအသက်ခံမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းလိုက်တဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်စီးပွားရေးနဲ့သုတဆုံလင်းအမေရိကန်တခွင်တွေကိုတင်ဆက်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့တော်ခင်မျိုးသက်တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ
Sorry သတင်းတော့ဂျမားခါရှိုဂီတည်ဆုံမှုနဲ့ပတ်သက်လို့အခုအချိန်ထိရရှိထားတဲ့ဖြေရှင်းချက်တွေပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အလုံးစုံသိရှိနိုင်တဲ့အထိဆောင်ရွက်တော့မှာဖြစ်ကြောင်းသမ္မတထရမ့်ကသတင်းတောက်တီကိုတင်းနှင်းလာနေကအင်ပြီတော်မှာပြောကြားလိုက်ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ Sorry ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတော့အဆုံးရှုံးမခံလို့ဘူးလို့သမ္မတထရမ့်ကပြောပါတယ်ခါရှိုဂီတည်သွားပြီးတဲ့နောက် Sorry အင်ရှင်ဇာမင်းသားမိုဟာမက်ဘင်ဆာမန်နဲ့စကားပြောခဲ့ပြီးဖြစ်ကြောင်းသတင်းတော့တည်ဆုံမှုအတွက် Sorry Arabia နဲ့တူရကီနိုင်ငံတွေမှာတွားရောက်စုံစမ်းနေကြတဲ့အမေရိကန်စုံစမ်းရေးအဖွဲ့အင်္ဂါနဲ့မှပြန်လာပြီးရင်အခြေအနေအသေးစိတ်ကိုသူ့အနေနဲ့သိရှိမှာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်တရားဖြစ်ပေါ်မှုတစ်ခုမှာတော့အမေရိကန်ဗန္ဓာယီဝန်ကြီးစတီဗင်မနူချင်းဟာ Sorry အင်ရှင်ဇာမင်းသားနဲ့မြို့တော်ရီယတ်မှာတွေ့ဆုံခဲ့တယ်လို့ဆိုပါတယ်သူတို့နှစ်ဦးတွေ့ရှိကြောင်း sorry နိုင်ငံသားရဲ့ရုံးရဲ့ Twitter လူမှုကွန်ရက်မှာတင်ထားတာဖြစ်ပါတယ်။အင်္ဂါနေ့မှာ sorry Arabia နိုင်ငံမှာစတင်ကျင်းပမဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံတက်မဲ့အစီအစဉ်ကိုဝန်ကြီးမနူးချင်းကဖျက်လိုက်ပေမဲ့အကြမ်းဖက်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အင်ရှင်ဇာမင်းသားနဲ့တွေ့ဆုံမယ်လို့ပြောပါတယ်။တူရကီနိုင်ငံ Istanbul မြို့မှာရှိတဲ့ sorry ကောက်ဆွေုံရုံးမှာရိုက်ထားတဲ့ CCTV မှတ်တမ်းဗီဒီယိုတွေအရသတင်းတောက်ဂျမတ်ခါရှိုဂီနဲ့ဝတ်ဆုံတူဝတ်ဆင်ထားတဲ့ sorry ထောက်လိုင်းရေးတူကအောက်တိုဘာ၂ရက်နေ့မှာကောင်စီဝန်ထမ်းကထွက်သွားခဲ့ကြောင်းတွေ့ရှိခဲ့ရတာကြောင့်သတင်းတော့ခရှိုဂီကိုလုံခြံတပ်ဖြတ်ဖို့ sorry အစိုးရဘက်ကချိုတင်ပြင်ဆင်ခဲ့ပြီးသူတကယ်မသေးပဲကောင်စီဝန်ထမ်းကထွက်သွားတယ်ဆိုတာကိုပြနိုင်ဖို့အတွက်ပါချိုတင်စီစဉ်ခဲ့တယ်လို့ယူဆနေကြပါတယ်
ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့အမေရိကန်တို့ကြား1989ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးအပြန်အလှန်အပြစ်တင်နေကြချိန်မှာဒီသဘောတူညီချက်အကောင့်ထဲပုံရိပ်နဲ့ပတ်သက်ပြီးရုရှားကဆက်လုပ်ဖို့စဉ်းစားခြင်းကြောင့်တနင်္လာနေ့မှာအရေးအယံတွေပြသခဲ့ပါတယ်ဒီသဘောတူညီချက်အတွက်ရုရှားဘက်ကပူးတွဲလှုံ့ဆော်မှုအသင့်ဖြစ်နေကြောင်းတနင်္လာနေ့အမေရိကန်မျိုးသားလုံခြုံရေးအချံပေး John Bolton နဲ့မော်စကိုမြို့တော်မှာတွေ့ဆုံစဉ်အတွင်းရုရှားလုံခြုံရေးကောင်စီဥက္ကဋ္ဌနီကိုလိုင်းပတ်ထရူရှက်ကနေပြောကြားခဲ့တာပါမစ္စတာဘိုလ်တန်ကတော့တကယ်လို့တလက်ပြည့်နျူကလ িয়ার လက်နက်သဘောတူစာချုပ်နဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်နေမယ်ဆိုရင်ရုရှားကိုပြစ်မှတ်ထားပြီးဥရောပမှာဒုံးလက်နက်တွေချထားဖို့အမေရိကန်ဘက်ကဘာဆုံးဖြတ်ချက်ကိုမှမချသေးရဘူးလို့ပြောပါတယ်ရုရှားနဲ့အမေရိကန်နှစ်နိုင်ငံကြားကီလိုမီတာ900ကနေ9000ထိမြေပြင်ကနေပစ်ခတ်နိုင်တဲ့နျူကလ িয়ার ဒုံးကျည်လက်နက်တွေစမ်းသပ်တာထောက်လုပ်တာနဲ့စုဆောင်းတာကိုတားမြစ်ထားတဲ့သဘောတူစာချုပ်ချုပ်ဆိုထားမှုကနေနှုတ်ထွက်ခြင်းတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနှစ်ရက်အကြာမှာပဲအခုလိုဆွေးနွေးခဲ့ကြတာပါရုရှားကသဘောတူညီချက်ကိုချိုးဖောက်ပြီးတော့ဒုံးကျည်စမ်းသပ်မှုတွေနဲ့တိစောက်မှုတွေလုပ်နေတယ်လို့ထရမ့်ကဆွဆွဲခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ကတော့အမေရိကန်ဘက်ကအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်မှုကကမ္ဘာကြီးအတွက်ပိုအငြင်းကြီးတယ်လို့ပြောကြလိုက်ပြီးအမေရိကန်ရဲ့ဆွဆွဲချက်ကမမှန်ဘူးလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာနေတဲ့ရွှေပြောင်းနေထိုင်သူတွေကိုကောက်မွန်စွာဟန်တားနိုင်ခြင်းမရှိတဲ့အတွက်အမေရိကတိုက်11ဘိုင်းကတိုင်းပြည်တွေကိုပေးနေတဲ့အကူအညီတွေဖြတ်တောက်တာဒါမှမဟုတ်တိတိတသာရှော့ချပစ်တာတွေစတင်လှုပ်ဆောင်တော့မှဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ် ဂွတ်တီမာလာဟွန်ဒူရပ်စ်နဲ့အယ်ဆာဗေဒိုနိုင်ငံတွေကိုအမေရိကန်ကငွေတွေအများကြီးပေးထားကြောင်းနိုင်ငံခြားအကူအညီအဖြစ်နဲ့နှစ်စည်ထောက်ပံ့ပေးနေတဲ့အကြောင်းဒါပေမဲ့သူတို့ဘက်ကအမေရိကန်ပြည်ထောင်စုအတွက်ဘာမှလုပ်မပေးတဲ့အကြောင်းဒေါ်လာတန်ပေါင်းများစွာနှစ်စင်ပေးနေပေမဲ့တခြားနိုင်ငံတွေအတွက်လုပ်ပေးပြီးအမေရိကန်အတွက်ဘာမှလုပ်ပေးခြင်းမရှိကြောင်းသမ္မတထရန့်ကတင်းတင်းလာနေမှာသတင်းတောက်တွေကိုပြောပါတယ်။ဟွန်ဒူရပ်စ်နိုင်ငံသားအများစုပါဝင်တဲ့ရွှေ့ပြောင်းနေထိုင်လူသူတွေဟာသူတို့အဆိုတင်းကျပ်ခံလို့မရနိုင်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲနွမ်းပါမှုတွေကြောင့်အမေရိကန်ပြည်ထောင်စုဘက်ကဥတီပြီးထွက်လာနေကြတာမှာတင်းငွေနေကမက္ဆီကိုနိုင်ငံတောင်ပိုင်းတပချူလာမျိုးကိုရောက်လာကြပြီလို့ဆိုပါတယ်။အခုလာနေကြတဲ့လူအထက်မှာရာဇဝတ်သားတွေနဲ့အရှေ့လက်ပိုင်းဒေသကလူတွေပါပါဝင်နေတာကြောင့်ဒါကိုအမျိုးသားအရေးပေါ်အခြေအနေအဖြစ်သတ်မှတ်ပြီးနေဆလုံကြုံရေးတပ်ဖွဲ့နဲ့စစ်တပ်ကိုအရေးပေါ်သတိပေးချက်ထုတ်ပြန်ထားကြောင်းလူမှုကြည့်ကြရေးဆိုင်ရာဥပဒေကိုလည်းပြင်ဆင်ဖို့လိုအပ်နေပြီဖြစ်ကြောင်းသမ္မတထရန့်ကတင်းနစ်လာနေအစောပိုင်းမှာ Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံဟီရတ်ခေမှာတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်အတွင်းနေတိုးတပ်သားတို့တေဆုံးခဲ့ပြီး2ဦးဒဏ်ရာရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကပြောပါတယ်။နေတိုးဥဆောင်တဲ့Resolute Support အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကနူးအစင်ခန်းစားရေးအရာဒီတိုက်ခိုက်မှုကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကတပ်သားတယောက်ကလုတာလို့သိရကြောင်းဖော်ပြထားတာပါ။တာလီဘန်တွေကတော့တိုက်ခိုက်သူကအာဖဂန်လုံခြုံရေးတပ်ထဲထိုးပေါက်ဝင်ရောက်နေတယ်သူတို့ရဲ့အဖွဲ့သားတအုပ်ဖြစ်တယ်လို့ပြောပါတယ်။တချိန်ထဲမှာပဲ American စစ်တပ်ကလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအာဖဂန်နစ္စတန်ကတိုက်ခိုက်မှုတစ်ခုမှာဒဏ်ရာပြင်းထန်စွာရခဲ့တဲ့ဩဇာကြီးတဲ့အာဖဂန်ရဲချုပ်နဲ့အတူ American 2ဦးပါဒဏ်ရာရခဲ့ပြီးတအုပ်ကသူတို့ရဲ့ဗိုလ်မှူးချုပ်တယောက်ဖြစ်တယ်လို့အတည်ပြုပါတယ်။နေတိုးမဟာမိတ်တဲ့အာဖဂန်ဆန်အကြီးအကဲဖြစ်တဲ့ဗိုလ်မှူးချုပ်ဂျက်ဖရီစမိုင်လီဟာတနက်နေ့အပြစ်ခံရတာပါ။အာဖဂန်ဆန်ထိတ်တန့်နေတိုးတပ်မှူးကြီးဗိုလ်ချုပ်ကြီးစကော့မင်လာနဲ့ဆွေးနွေးပွဲပြီးပြန်ထွက်မှာအရာရှိအုပ်စုကိုအာဖဂန်လုံခြုံရေးတပ်သားဝတ်ဆောင်ထားတဲ့တနက်သမားကပြစ်ခတ်ခဲ့တာပါ။ဗိုလ်ချုပ်ကြီးမင်လာဒဏ်ရာမရပေမဲ့အမေရိကန်တပ်အရက်သားတဦးတော့တနက်ထိမှန်ခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီအခါစားတွေကိုအင်္ဂါနေ့မှာကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှေ့မောက်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ရဟင်းလီနဲ့မာဇူကီဒါရုမ်စမန်တို့အသီးသီးတင်ပြကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လွတ်လပ်ပြီးတရားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေသစံတော်ချိန်ညနေ3နာရီမှာတတိယကော်မတီမှာတင်ပြမှာဖြစ်ပါတယ်ရန်ဟီလီနဲ့အတူပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကလည်းရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ဆိုးဝါးလာတဲ့ဖိနှိပ်ညှဉ်းပန်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီရှေ့မှာတင်ပြမှာပါ။ဒါအပြင်ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်အလှန်ဆွေးနွေးတင်ပြကြဖို့ရှိနေပါတယ
်။အိန္ဒိယနိုင်ငံရဲ့အရှေ့မြောက်မူဝါဒအကောင့်ထဲဖော်ရေးဆိုင်ရာကလဒန်ဘက်ဆောင်စီမံကိန်းနဲ့မှာပါဝင်တဲ့ပလက်ဝါနဲ့စစ်တွေစိတ်ကန်းဆိုင်ရာလက်ပတ်ရည်နဲ့ထိန်းသိမ်းရေးလုပ်ဖို့အတွက်စိတ်ကန်းတာဝန်ခံတဦးခန့်အရေးအတွက်အမေရိကန်နဲ့တိခတ်ပါရှင်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြား MOU နားလည်မှုစာချုပ်လွှာကိုတနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီစီမံကိန်းဟာအထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအလောက်ကန်ဖန်တီးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်ပါတယ်ဒီနားလည်မှုစာချုပ်လွှာကိုအိန္ဒိယအစိုးရဘက်ကအိန္ဒိယနိုင်ငံကြားရဲ့အတွင်းဝင်VJ ဂိုခါလီနဲ့မြန်မာအစိုးရဘက်ကတည်ယူပို့ဆောင်ရင်းနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဌာနအမြန်အတွင်းဝင်ဦးဝင်းခန့်တို့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးအတွင်းဝင်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောမြန်မာတက်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွေအတွင်းနေဆက်လုံခြုံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဆိုင်ရာအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်တွင်နှစ်နိုင်ငံဆက်ဆံရေးဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာပူးပေါင်းဆောင်ရွက်မှုမြင့်တင်ရတဲ့ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံရှိဒေတာများဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ကိစ္စရပ်ကိုဆွေးနွေးခဲ့တာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းအပြိုင် အဆိုင်ပိုင်ဆိုင်မှုအငင်းပွားနေတာတွေကိုရှော့ချနိုင်ရေးအတွက်ရည်ရွယ်ပြီးတရုတ်နဲ့အာဆီယံနိုင်ငံတွေကြားရစ်တက်စည်းလေ့ကျင့်မှုကိုတင်းနေလာနေမှာစတင်မှာဖြစ်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ဇန်ဂျန်စိတ်ကန်းကနေစစ်သည်မော်ရှစ်စင်စတင်ထွက်ခွာလာမှာတပ်ဖွဲ့ဝင်ထောက်နေရာလိုက်ပါသွားကြောင်းတရုတ်အစိုးရပိုင်း CCTV သတင်းမှာဖော်ပြထားပါတယ်။ဒီစည်းလေ့ကျင့်မှုကိုပူးတွဲဥဆောင်ကျင်းပတဲ့စင်ကာပူနိုင်ငံအပြင်ဘရူနိုင်း၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကရစ်တက်တင်မော်ရီပါဝင်ကြောင်းတရုတ်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှားတို့ကတော့လေလာသူတွေအဖြစ်ပါဝင်ကြောင်း CCTV သတင်းမှာဖော်ပြထားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဒေါခင်မျိုးသက်တို့ကြီးညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုနားဆင်ရပါတော့မယ်။မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်တဲ့အစီအစဉ်ခန်းစာတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂဒေါက်တာညီလာခံတက်တရကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့မစ်ယန်ဟီလီနဲ့မဇူကီဒရာဆူမန်တို့ကအသီးသီးတင်ပြကြဖို့ရှိပါတယ်။မဇူကီဟာလူညိုရေးကောင်စီမှသူဦးဆောင်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစီအစဉ်ခန်းစာကိုမနေ့ပြန်ပေါ်တခုနေကြလို့ရှိရင်လည်းတင်ပြဖို့ရှိပါတယ်။မနေ့တော့ကကုလသမဂ္ဂတွင်မှုချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမြန်မာပြည်နဲ့ပတ်သက်တဲ့ပြောကြားမှုတွေရှိခဲ့ပါတယ်။ဒီအကြောင်းမတ်အင်ဂျင်နိုင်စူးစီးတင်ပြပါလိမ့်မယ်
။ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်လည်ဆွေးနွေးတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လွတ်လပ်ပြီးတခြားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေသစံတော်ချိန်ညနေ 3:00 မှာတတိယကော်မတီမှာတင်ပြမှာပါ။ရန်ဟီလီနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်နှိမ်ပန်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီမှတင်ပြမှာပါ။ဗုဒ္ဓဘုနှစ်မှာတော့လုံခြုံရေးကောင်စီမှာမာဇူကီဒရူစမန်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့သူတို့အဖွဲ့ပြုစုထားတဲ့အချက်အလက်တွေကိုတင်ပြဖို့ရှိပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးဆွေးနွေးမယ့်အစီအစဉ်ကိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကကန့်ကွက်ခဲ့ကြပေမဲ့လည်းကြံအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊ပြင်သစ်၊အမေရိကန်နဲ့အတူအလဲကြအဖွဲ့ဝင်နိုင်ငံ10နိုင်ငံတွေက Netherlands, Sweden, Poland, Peru, Kuwait, Ivory Coast စတဲ့6နိုင်ငံရဲ့ထောက်ခံမှုကြောင့်လုံခြုံရေးကောင်စီမှာမြမအရေးကိုဆွေးနွေးတင်ပြဖို့ဖြစ်လာတာပါ။ဒီလိုဆွေးနွေးမဲ့အခြေအနေကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြမသံအမတ်ကြီးဟောက်ဒိုဆွမ်းကလုံခြုံရေးကောင်စီကိုပြီးခဲ့တဲ့အင်္ဂါနေ့ကအကြောင်းကြားစာပေးပို့ခဲ့ပါတယ်။လူခွင့်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုလုံခြုံရေးကောင်စီအောက်မှာတိုက်ရိုက်ခေါ်ဆွေးနွေးတာဟာလုံထုံးလုံနည်းနဲ့မကိုက်ညီကြောင်းတာမတ်ကြီးက VOE ကိုပြောပါရယ်အောက်တိုဘာလ24ရက်ဗုဒ္ဓဘုနေ့လုံခြုံရေးကောင်စီမှာမြမအရေးဆွေးနွေးပွဲမတိုင်ခင်ဒေသစံတော်ချိန်နေ့လယ်17နာရီမှာတော့ရန်ဟီလီနဲ့မာဇူကီဒရူစမန်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့မနေ့တနင်္လာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ် Foreign Head ကအတည်ပြုပြောဆိုခဲ့ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bugana ရဲ့ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခဲ့တာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာ Foreign Head ကအခုလိုပြောသွားပါတယ်
။ The envoy stressed that accountability and inclusive dialogue are the two pillars.
ဒါသာပြန်လဲတင်မြတ်ရေးအတွက်တာဝန်ခံမှုတာဝန်ယူမှုနဲ့သက်ဆိုင်သူအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုဟာအဓိကတောက်တိုင်နှစ်ခုဖြစ်တယ်ဆိုတာကိုအထူးကိုယ်စားလှယ်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အချက်လက်ရှာဖွေရေးဟာအရေးကြီးတယ်ဆိုတာကိုလည်းအထူးကိုယ်စားလှယ်ကအလေးနဲ့ထောက်ပြခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ခွဲခြားဆက်ဆံမှုတွေအတွက်လုံးဝလက်မခံသင့်ဘူးဆိုတော့လူထုပညာပေးလှူရှားမှုကိုဆောင်ရွက်သင့်ကြောင်းတိုက်တွန်းခဲ့ပါတယ
်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားလက်ရှိဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုသတင်းတော်တအူမေးမြန်းရမှာတော့ Foreign Head က
The basic point is that our bodies on the ground including
အခြေခံချက်ကရခိုင်ပြည်နယ်ကိုရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ပြန်နိုင်တဲ့အခြေအနေတွေမရှိသေးဘူးဆိုတာကိုအဲ့ဒီမှာရောက်နေတဲ့ကုလသမဂ္ဂအဖွဲ့တွေကယူဆကြတဲ့အချက်ပါပဲအဲ့ဒါကြောင့်မို့အခြေအနေတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုလိုပါသေးတယ်ဒါပေမဲ့ခြေလှမ်းတချို့ယူတာကိုတွေ့ရပေမဲ့ ရိုဟင်ဂျာတွေနေရာရင်းပြန်နိုင်ဖို့လှုပ်ဆောင်စရာတွေအများကြီးကြံနေသေးတယ်လို့ကျွန်တော်တို့ယူဆပါတယ
်ဒီတော့တွင်နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့ရန်ဟီလီဟာကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂသံအမတ်ကြီးအဒမ်ဆန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့နောက်မဆုတ်ဘဲစုံစမ်းစီရင်ခံတင်ပြတဲ့ရန်ဟီလီရဲ့ဆောင်ရွက်ချက်တွေကိုဥရောပသမ္မတကအပြည့်အဝထောက်ခံကြောင်းကတိပြုပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဥရောပသမ္မတရဲ့ Twitter အကောင့်မှာဖော်ပြထားပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူးစမန်နဲ့တန်မတ်ကြီးအဒမ်ဆန်တို့တွေ့ဆုံပြီးအမြင်ချင်းဖလှယ်ခဲ့ကြကြောင်းလည်းရေးသားထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေရရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးမြန်မာစုအကိုနိုင်ငံတကာတိုင်းဝိုင်းကနေပြီးတော့ဖိအားတွေဝိုင်းပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာဒေတာကရိုဟင်ညာဒုက္ခသည်စခန်းတွေကိုတောက်ခဲ့တဲ့တောင်နဲ့အလဲအရှိအာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးအဲလစ်ဂျီဝေါ့စ်ကပြောလိုက်ပါတယ်ဒီအကြောင်းပြေဆုံးတော်ခင်မျိုးသက်ကဆက်ပြောမှာပါ
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နှစ်အတွင်းနေရပ်ပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုဒီနှစ်ဆန်းဇန်နဝါရီလထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့အခုထိအကောင့်ထဲမပေါ်နိုင်သေးပါဘူး။ဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ထွက်ပြေးလာသူတွေလည်းရှိနေတာပါ။ဒါကြောင့်ဒီကိစ္စကိုမြန်မာဘက်ကတည်တည်ချာချာကင်တွယ်လာအောင်နိုင်ငံတကာကနေဝိုင်းပြီးဖိအားပေးချဖို့အတွက်ကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတနင်္လာနေ့မှာတွားရောက်ခဲ့တဲ့တောင်နဲ့အလဲအာရှရေးရာ American Do လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကတိုက်တွန်းလိုက်ပါတယ
် that we continue to see Rohingya flee Myanmar Burma is an indication Rohingya တွေ
မြန်မာနိုင်ငံကနေခုထိဆက်ပြီးထွက်ပြေးနေတာကျမတို့တွေ့နေရပါတယ်ဒါကိုကြည့်ရင်နေရရင်ပြန်ပို့ရေးနဲ့ပတ်သက်ပြီးအလုပ်မဖြစ်သေးဘူးဆိုတာကိုပြနေပါတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ Rohingya တွေရဲ့ရပိုင်ခွင့်တွေကိုအသိမှပြုဖို့နဲ့ကိုနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေငြင်းချလုံခြုံစွာနေနိုင်ဖို့တွေလှုပ်ဆောင်ပေးရမယ်အစိုးရရဲ့တာဝန်ကိုယူလာစေဖို့နိုင်ငံတကာအသံဝန်အားလုံးကဆက်ပြီးဖိအားပေးဖို့လိုအပ်နေတယ်လို့ကျွန်မထင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာလ20ကနေ23ရက်နေ့ထိတွားရောက်နေတဲ့ American Do လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ရဲ့ key စင်အတွင်းရိုဟင်ဂျာဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တာပါ။တိမ့်နေချီတဲ့ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်တွေမြန်မာနိုင်ငံပြန်ရေးအတွက်ကြိုးပမ်းနေမှုကိုကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကခိုင်ခိုင်မာမာထောက်ခံကြောင်းပြောပါတယ်
။ The United States very strongly supports the rights of the Rohingya people to return.
ရိုဟင်ဂျာတွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်ခွင့်ရရေးအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ဒါ့အပြင်သူတို့တွေနိုင်ငံသားဖြစ်ခွင့်ရပြီးသူတို့နေရရင်မြန်မာနိုင်ငံမှာကောင်းကောင်းမွန်မွန်နေထိုင်ခွင့်ရဖို့လိုပါတယ်။ရိုဟင်ဂျာတွေနေရရင်ကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်နီလန်တွေရှာဖွေနေချိန်မှာကျမတို့ကဘင်္ဂလားဒေ့ရှ်အစိုးရနဲ့တူရိုဟင်ဂျာတွေအတွက်ရည်တည်ဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေစွန့်ခွာထွက်ပြေးလာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ပြန်တဲ့အချိန်ကျရင်ကောင်းမွန်တဲ့ဝန်ကျင်နဲ့အခြေအနေတွေရှိလာအောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပါဝင်မှုတွေကူညီမှုတွေကိုခွင့်ပြုဖို့မြန်မာအစိုးရနဲ့တိုက်ရိုက်တွေ့ဆုံပြီးလှုပ်ဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လှုပ်ရက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်
။အောက်တိုဘာလ18ရက်ကနေ20ရက်နေ့အထိဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မှာကျင်းပတဲ့12ကြိမ်မြောက် ESEM အာရှဥရောပ50တနိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုဒ်အလီကရိုဟင်ဂျာဒုက္ခသည်တွေက8000ကိုမကြာခင်မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့နိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြံနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြည့်ရထားတဲ့စည်ရင်တွေဟာပြည့်စုံမှုမရှိကြောင်းနဲ့လောလောဆယ်မှာ9000ကိုသာစီစဉ်နိုင်သေးကြောင်းအကြောင်းပြန်ထားတယ်လို့မြန်မာအစိုးရတာဝန်ရှိသူတူက VOA ကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဆွေးနွေးမှုတွေရှိနေပေမဲ့အခုလိုမပြေလည်မှုတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းမြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံပြီးရိုဟင်ဂျာတွေနေရာရင်းပြန်နိုင်ရေးအတွက်ဘာတွေလိုအပ်နေရဆိုတာသိအောင်လုပ်ဖို့လိုအပ်တယ်လို့လည်း American Do လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကထောက်ပြပါတယ
် I think that the international community will continue to engage the government of Burma
ဒီနေရာတွေကိုတိကျရှိရှိနဲ့နေရာရင်းပြန်နိုင်အောင်လုပ်ဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိအောင်နိုင်ငံတကာအသိုင်းအဝန်းကမြန်မာအစိုးရနဲ့ဆက်လက်ပြီးခီးတွေ့ဆက်ဆံဖို့လိုအပ်တယ်လို့ကျွန်မထင်ပါတယ်ဒီခြေလှမ်းတွေကိုမြန်မာအစိုးရကမယူဘူးဆိုရင် ခုလုံမြူတဲ့အတွက်ဖြစ်ပေါ်လာမဲ့ဆိုးရိုးတွေကိုထောက်ပြနိုင်မဲ့နည်းလမ်းတွေကိုကျမတို့အစိုးရကဆက်လက်ရှာဖွေသွားမှာဖြစ်ပါတယ်
။ရိုဟင်ဂျာတွေထာနေပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လောလက်မှတ်ရေးထိုးထားတာပါ။အဲ့ဒီနှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးတီတောင်နဲ့မောင်တော်ကကျေးရွာ23ရွာကိုစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်ဆန်းစစ်ခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝိုင်းတွေကြားမှာတော့တိုးတက်မှုတွေရှိတာကိုတွေ့လာရကြောင်းပြောဆိုခဲ့ကြပါတယ်။ဒီလကုံမှာတော့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်တွေစစ်စစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။
အော်တိုဘားလာစကူရနေတော့ကဗမော်မြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ KIA ကချင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဗမော်မြို့နယ်နမ်ခုတ်နဲ့အောင်မြင်သာကျေးရွာတွေကရွာသားတချို့ကိုမြန်မာတပ်ကဖမ်းဆီးခဲ့ပါတယ် KIA နဲ့မြန်မာအစိုးရအကြမ်းမှာရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆဖို့သဘောတူထားတဲ့ဆိုပေမဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်ပွားတဲ့ကိစ္စဒေသခံတွေကိုဖမ်းဆီးမှုတွေကလည်းရှိနေတာကြောင့်ငြင်းငြင်းလုပ်ငန်းစဉ်ကိုအနောက်ရှက်ဖြစ်နေတယ်လို့ကချင်းငြင်းငြင်းအကျိုးဆောင်တွေကပြောကြပါတယ်ဒီအကြောင်းပြည်ထောင်တော့နိုင်ကိုအိမ်ဆက်ပြောပါလိမ့်မယ်
။အောက်တိုဘာလ19ရက်နေ့တုန်းက KIA နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးပမော်မြို့နယ်ရွာသားတို့ကိုတပ်မတော်ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားတို့ကအခုလိုပြောပါတယ
်။အောင်းသွားတာအကုန်လုံးကဆယ်ယောက်ကျော်တော့ရှိတယ်ဗျာ။ဆယ်ယောက်ကျော်ထဲမှာကျွန်တော်တို့စီးရင်အတိအကျရတာက4ယောက်။ Channel 6ယောက်ကကျတော့ဒီစကိုင်းတိုင်းဘက်ကနေနန်ခုတ်ကျေးရွာကိုသူကပြောင်းမှု Channel မပြောချင်နေလောက်ကြတော့အဲ့ဒီမှာအလုပ်ဟိုလာလုပ်တဲ့အလုပ်တော်ကြီးပေါ့နော်ခုဖမ်းသွားတဲ့၄ယောက်ကိုကျတော့မနေ့ကတော့မတော်ကပြန်လုပေးမယ်ဆိုပြီးမှချေးရွာဥက္ကဋ္ဌတွေနဲ့တာဝန်ရှိတဲ့လူတွေကိုလာခေါ်ပါဆိုပြီးမှသူတို့ကဟိုအချောင်းချားတွေလုပ်တီးရတယ်ဖမ်းခံရတာ16ရက်နေပေါ့လုပေးမယ်လို့ပြောတာမနေ့တုန်းကပေါ့
အဖမ်းဆီးခံရွာသားတွေမနေ့ကပြန်လဲလွတ်လာပြီလို့တခြားဒေသခံလူကပြောပါတယ်အချင်းပြည်နယ်တွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိပါတယ်တိုက်ပွဲတွေကြောင့်ယုံကြည်မှုပြည့်ဝပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဖွဲ့ကဦးဆောင်အောင်ကပြောပါတယ
်ကျွန်တော်ကတော့ unit 4တော့ငင်းတန်းတောင်းဆိုနေတာပါဗျာကျွန်တော်တို့အနေနဲ့ကတော့နှစ်ဖက်စလုံးကိုမြန်နှံပဲဒီတိုက်ပွဲမဖြစ်ဘူးတိုက်ပွဲဖြစ်တဲ့ဆိုယုံကြည်မှုပြည့်ပြည့်ရဲ့ဖြစ်တဲ့ကြောင့်ယုံကြည်မှုကိစ္စပေါ်ကရည်ကြည်ရဲ့ယုံကြည်မှုရှိမှပဲငင်းချမ်းရေးအတွက်ဆက်လက်ပြန်လုပ်လို့ရပြည့်ရလဲလုပ်လို့ရတာဖြစ်တဲ့အတွက်ကြောင့်ဒီတိုက်ပွဲမဖြစ်ဘူးတော့အများကနှစ်ဖက်စလုံးကိုပဲကြိုးနေတာပါဗျာအဲ့ဒါမှာတစ်ခါကဟောက်ချက်လာရင်တော့တိုက်ပွဲတွေကဆက်ဖြစ်ဖြစ်လာတဲ့အခါကျတော့ငင်းချမ်းရေးအတွက်လည်းဒီအနောက်ဆက်တဲ့မြန်မာစီးတဲ့မြန်ဖြစ်နေရ
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းအစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တရုတ်ပြည်သူ့သမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးရပ်တန့်နေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့ကြပါတယ်ဒါပေမဲ့အခုထိတော့နှစ်ဖက်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ခြင်းမရှိသေးပါဘူး။ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပေါ်ဆောင်လုပ်ကိုင်နေတာဟာအားရစရာနေထားမတွေ့ရသေးဘူးလို့ကရှင်ငင်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဥဆောင်အောင်ကဆက်ပြောပါတယ
်။လက်တွေ့ပေါ်ဆောင်မှုမှာအားနည်းတယ်။အစိုးရနဲ့တပ်မတော်နဲ့ပေါ်ဆောင်မှုလည်းအားနည်းနေတယ်။ဆိုတဲ့အခါကျမရတဲ့လို့လည်းအဲ့ဒီပုံမှာလည်းယုံကြည်မှုတိုင်းတာတစ်ခုရှိနေတယ်။ဒီအပြင်မရတဲ့လူတွေရဲ့ပုံမှန်ဆက်ဆံတဲ့အနေအထားတွေနည်းနည်းဆက်ဆံတဲ့ဆက်သွယ်မှုကဟိုအရင်လိုခက်ဆက်စိတ်လည်းမဟုတ်တဲ့ခါကျတော့ဖြစ်ဖြစ်ဖြစ်တဲ့ခါကျတော့အကြာလိုင်းတို့ကယဉ်ကျေးမှုကမင်းလာတာအဲ့လိုအနေထမ်းနေတဲ့ခါကျတော့အားမရတာတော်တော်ပေါ်တော့နည်းနည်းအားစိတ်မှပဲ
ပမော်မြို့နယ်နန်ခုတ်နယ်အောင်မြင်သာကြေးရွာသားတွေကရွာသားတွေကိုဖမ်းဆီးခဲ့တဲ့လောက်ရနဲ့ပတ်သက်လို့လည်းဒါဟာလူခွေကျူးလွန်မှုတရားလို့ဥဆောင်အောင်ကပြောပါတယ
်ဒီဖွဲ့စည်းပွဲဖြစ်ဖြစ်ပေါ့လေအပြည်သူလူထုကိုပန်းစီတဲ့တက်ဖြတ်တယ်နှိမ့်ဆက်တယ်ဆိုတော့ဒါလူကွင်ရေးချူပေါက်တာဒါတော့ဘယ်လိုမှမဖြစ်တဲ့ဟာမလိုလားအပ်တဲ့အရာဖြစ်တယ်
။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလဲပမော်မြို့နယ်စင်ပူမြို့နယ်ကွယ်ခေါင်းမေးရွာဘက်မှာကရင်ဦးတမရှိတိုင်ရင်ငန်းနဲ့သမရတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြေးဝါးသားတွေကလည်းစစ်ပီးလို့ရတောတောင်ဘက်ကိုတင်းချောင်ခဲ့ကြရပါတယ်။အော်တိုဘာလ19ရက်နေ့ကပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးစစ်ဘေးကြောင့်နေရာဆွတ်ခွာထွက်ပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့ထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတယ်။နေရာဆွတ်ခွာနေရတဲ့ပြည်သူတွေကိုကိုယ့်ရကိုယ့်ရွာမှာအေးအေးချမ်းချမ်းနေထိုင်ဖို့အမြန်ဆုံးကြိုးစားသွားမယ်အကြောင်းတတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ
Saudi Arabia ကသတင်းတောက် Jamal Khashoggi အသက်ခံမှုနဲ့ပတ်သက်ပြီးတော့အများသိအောင်ချက်ချင်းစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကတောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံမှာရှိတဲ့ကောင်စစ်ဝင်ရုံးအတွင်းမှာသတင်းတောက် Khashoggi အသက်ခံလိုက်ရတဲ့အကြောင်း Saudi အစိုးရကဝန်ခံခဲ့တာကြောင့် Saudi အစိုးရကိုလူသက်ခွင့် license မပေးကြဘဲဆက်ပြီးတော့ PR တွေပေးကြဖို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းကိုယ်စောဝင်နိုင်ဆက်ပြောပါလိမ့်မယ်။
တင်လာနေကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း sorry သတင်းတောင်ဂျမာခါရှိုဂီအသက်ခံလိုက်ရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့သဘောထားကိုအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအခုလိုပြောကြားခဲ့တာပ
ါ The Secretary General stresses the need for a prompt
သတင်းတောင်ခါရှိုဂီအသက်ခံမှုနဲ့ပတ်သက်လို့မဆိုင်မတွဆစ်ဆက်သေးကြစွာနဲ့ပွင့်လင်းမြင်သာမှုရှိစွာစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုအတွင်းမှုချုပ်ကအလေးပေးပြောဆိုထားပါတယ
်သတင်းတောင်ခါရှိုဂီကိုဥပဒေပေါင်းကျော်လွန်ပြီးအခုလိုတက်ဖြတ်တဲ့ကိစ္စအတွက်ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဆောင်ရွက်ပေးဖို့ CPJ သတင်းတောင်များကာကွယ်စောင့်ရှောက်ရေးအဖွဲ့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Amnesty International နိုင်ငံတကာလူညင်းချမ်းသာကွင်းအဖွဲ့နဲ့ RSF နယ်စည်းမခြားသတင်းတောင်များအဖွဲ့တို့ကအောက်တိုဘာ18ရက်နေ့နေစွဲနဲ့ကြီးညာချက်ထုတ်တောင်းဆိုလိုက်ကြပါတယ်။သတင်းတောင်ခါရှိုဂီအသက်ခံလိုက်ရတဲ့အကြောင်း Sorry အစိုးရကဝန်ခံပြောဆိုထားပြီးဖြစ်တာကြောင့် Sorry အစိုးရကိုလူသက်ခွင့် license မပေးကြဖို့နဲ့နိုင်ငံတကာကဖိအားပေးမှုတွေဆက်လက်လှုပ်ဆောင်ကြဖို့အတွက်လဲအော်တိုဝါလာ20ရက်နေ့ရက်စွဲနဲ့ RSF အဖွဲ့ကကြေညာချက်ထုတ်တောင်းဆိုပါတယ် Sorry သတင်းတောက်တွေအသက်ခံရမှုနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေအတွက် Sorry အစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိရမယ်လို့လဲ RSF ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကလည်းဒီသတင်းတောက်အသက်ခံရမှုမှာအင်ရှိဇန်မင်းသားပါဝင်ပတ်သက်တယ်ဆိုတဲ့အထောက်အထားအခုချိန်ထိမတွေ့ရသေးကြောင်းတင်းငွေနေ့က The Washington Post သတင်းစာနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်သမရထရမ့်ရဲ့တမက်လဲဖြစ်မူဝါဒရေးဟာအကြီးတန်းအကြံပေးလဲဖြစ်တဲ့ဂျယ်ရက်ကူရှနဲကတော့သတင်းတော့ခါရှိုဂီဘလို့တည်ဆုံးသွားတယ်ဆိုတာအတိအကျသိနိုင်ဖို့အချက်အလက်ရှာဖွေတဲ့အစ်စ်မှာပဲရှိနေသေးကြောင်း CNN ရုပ်သံသတင်းဌာနကိုပြောကြားခဲ့ပါတယ်အချက်အလက်တွေအပြည့်စုံရရှိနိုင်ရေးအတွက်နေရာစုံကနေစုဆောင်းနေကြောင်းအဲ့ဒီနောက်မှာမှအမေရိကန်ဘက်ကဘလို့တုံ့ပြန်မယ်ဆိုတာကိုသမရထရမ့်နဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုတို့ကဆုံးဖြတ်ကြမှာဖြစ်ကြောင်းပြောပါတယ်ဂျယ်ရက်ကူရှနဲဟာSorry အင်ရှိဇာမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ပုံကိုရေးအရင်းနေသူလည်းဖြစ်ပါတယ်တူရကီသမ္မတရီဆက်တယက်အာရဝန်ကတော့သတင်းတော့ခါရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဖြစ်ကြောင်းဂုံစင်ကိုဖော်ထုတ်မယ်လို့တင်းလင်းလာနေကလွတ်တော်ကိုပြောတဲ့မိန့်ခွန်းအတွင်းအခိုင်အမာထည့်သွင်းပြောဆိုသွားခဲ့ပါတယ် EU ကလည်းသတင်းတော့အသက်ခံခဲ့ရတဲ့ကိစ္စအတွက်အထူးစိုးရိမ်မကင်းဖြစ်ရကြောင်းပြောကြားလိုက်ပြီးဂျာမနီ၊ဗြိတိန်နဲ့ပြင်သစ်သုံးနိုင်ငံကလည်းသတင်းတော့တည်ဆုံးမှုနဲ့ဆိုင်တဲ့အချက်အလက်တွေထပ်မံထုတ်ပြန်ပေးဖို့တောင်းဆိုလိုက်ပါတယ် Sorry နိုင်ငံရဲ့ဝန်ကြီးAdel El Jubei ကတော့သတင်းတော့ခါရှိုဂီအသက်ခံရမှုဟာကြီးမားတဲ့မှားယွင်းမှုကြီးဖြစ်ပြီးမတမာသူတွေရဲ့တပ်ဖြတ်ခြင်းခံလိုက်ရတာလို့တင်းငွေတွေက Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားခံယူထားတဲ့ Sorry သတင်းတော့ခါရှိုဂီအသက်ခံရမှုဟာအင်ရှိဇာမင်းသားနဲ့ပတ်သက်ဆက်နွယ်ခြင်းမရှိကြောင်းလဲဝန်ကြီး Adel El Jubei ကပြောပါတယ်။ Istanbul မြို့မှာရှိတဲ့ Sorry ကောင်စစ်ဝန်ရုံးမှာရိုက်ကူးထားတဲ့ CCTV မှတ်တမ်းတွေအရသတင်းတော့ဂျမောခါရှိုဂီနဲ့ပုံစံတူဝတ်စုံကိုဝတ်ဆင်ထားတဲ့ Sorry ထောင်လိုင်းရေးတူကအောက်တိုဘာ2ရက်နေ့မှာကောင်စစ်ဘုံယုံနဲ့ကထွက်သွားခဲ့ပါတယ်။ဒါကိုကြည်ချင်းအဖြစ်သတင်းတော့ခါရှိုဂီကိုလုတ်ကြံတပ်ဖြတ်ဖို့ Sorry အစိုးရဘက်ကကြိုတင်ပြင်ဆင်ခဲ့ပြီးသူတကယ်မသေးပဲကောင်စစ်ဘုံယုံနဲ့ကထွက်သွားတယ်ဆိုတာကိုပြနိုင်ဖို့အတွက်ပါကြိုတင်စီစဉ်ခဲ့တယ်လို့ယူဆနေကြတာပါ။ Anthony Billingsley ဟာ Australia နိုင်ငံ New South Wales တက္ကသိုလ်ကအရှိလေပိုင်းဒေတာနိုင်ငံရေးနဲ့နိုင်ငံတကာဥပဒေရေးရာဌာနကအကြီးတန်းနီးပြဆရာတူပါသူက sorry အစိုးရရဲ့အဓိကရွေချက်ဟာအင်ရှိဇာမင်းသားကိုအကာအကွယ်ပေးဖို့အတွက်ဖြစ်တယ်လို့ပြောပါတယ
် This whole process is to try and find some way of producing a vaguely plausible
သူပြောတော့တာကတော့ sorry အစိုးရကလှုပ်ဆောင်မှုအားလုံးဟာအင်ရှိဇာမင်းသားဒီကိစ္စမှာလုံးဝပါဝင်ပတ်သက်ခြင်းမရှိဘူးဆိုတော့မရေရာတဲ့အကြောင်းပြချက်ပြနိုင်ဖို့အတွက်လုပ်နေကြတာပါလို့ပြောတော့တာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မရှင်လာညပါတယ်ခင်ဗျာ VOA American တာမြန်မာပိုင်းက2018ခုအောက်တိုဘာလ23ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းမီတာ32 40 48အပြင်လိုင်းလက်မီတာ190 kHz 1595ကနေတိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာကလည်းအချိန်နဲ့အပြေးညီဖန်ယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထက်မှာဆိုရင် For the land
and of free Overnight San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again
အဲ့ဒါကတော့အသားရောင်ခွဲခြားမှုကိုဆန့်ကျင်တဲ့အမေရိကန်ကလူမဲအားကစားသမားတွေရဲ့လှုပ်ရှားမှုတွေကြောင်းသုတဆုံးတဲ့အမေရိကန်တခွင်အစည်းအဝေးမှာမကြခင်ကြားပါလိမ့်မယ်အပတ်စဉ်စီးပွားရေးကဏ္ဍလည်းလာအောင်ပါအမေရိကန် EDM အသုံးအနှုန်းနဲ့ကမ္ဘာသတင်းတွေမှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းစာတွေမလာခင်လော့စင်မှာဩစတြေးလျနိုင်ငံကသတင်းတပုတ်ကိုကြားမှာပါဩစတြေးလျနိုင်ငံခရီးရန်ဖျားเจ้าတွေစာတင်เจ้าတွေနဲ့လူလူခြေပြုအဖွဲ့အစည်းတွေမှာကလေးသူငယ်တွေပေါ်မှာလိမ်မိုင်းဆန်ရစော်ကားမှုတွေရှိခဲ့တာကိုနိုင်ငံရဲ့ကိုယ်စားဩစတြေးလျရဲ့ဝန်ကြီးချုပ်ကနိုင်ငံကိုတောင်းပန်လိုက်ပါတယ်။၅နှစ်ကြာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့အခုလိုမျိုးဆိုးဝါးတဲ့ဖြစ်ရပ်တွေကိုတွေ့ရှိခဲ့တာကြောင့်စော်ကားခံရသူတွေကိုဝန်ကြီးချုပ်ကနေတောင်းပန်ခဲ့တာပါ။ဆစ်ဒနီမြို့ကနေ VOA သတင်းနောက်ဖိလ်မာဆီယိုသတင်းပေးပို့ထားတာကိုဒေါ်လာအတန်ပြောပြပါလိမ့်မယ
်။ဩစတြေးလျနိုင်ငံရဲ့တမိုင်းဖြစ်ရပ်တွေမှာရှက်ဖွယ်အကောင်ဆုံးဂန္ဓာတွေနဲ့တစ်ခုဖြစ်တဲ့ကလေးသူငယ်တွေပေါ်လိမ်မိုင်းဆန်ရစော်ကားမှုတွေသူနိုင်ငံကိုစားဝီဂျီဂျိုစကော့မော်ရဆန်ကစော်ကားခံခဲ့ရသူတွေကိုခုလိုတောင်းပန်လိုက်တာဖြစ်ပါတယ်။ဩစတြေးလျရဲ့အစီအမံဆုံးတော်ဝင်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကနေမိဘမဲ့ကလေးဂီဟာတွေခရီးရန်ဖျားเจ้าတွေစာတင်เจ้าတွေနဲ့တခြားလူမှုအခြေပြုဌာနတွေမှာဆယ်စုနှစ်ပေါင်းများစွာကြာအောင်ပဲကလေးပေါင်းတောင်းနေချီလိမ်ပိုင်းဆိုင်ရာစော်ကားခံခဲ့ကြရတာကိုတွေ့ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတွေကြေကွဲပွေရဖြစ်ရဆိုကြီးလို့ဝင်းကြီးချုပ်မော်ရဆန်ကလွှတ်တော်မှာတင်းလာနေကပြောခဲ့ပါတယ်
။ Silenced voices. Muffled cries in the darkness.
Unacknowledged tears. အမောင်းတွေကအတမထွက်ရတာတွေ၊ကြိတ်ပြီးငိုကြွေးမှုတွေ၊လူမသိအောင်မျက်ရည်ကျရတာတွေ၊ထုတ်မပြောရတဲ့နာကျင်တဲ့ဝေဒနာခံစားမှုတွေ၊စိတ်တော့ကယောက်ျားသူတွေရဲ့ထုတ်မပြောရတဲ့အတနာခံမှုတွေ၊အပြစ်မဲ့တဲ့ကလေးတွေအပေါ်စဉ်းစားလို့မရနိုင်တဲ့ညာတာမှုကင်းမဲ့တာတွေကနေ့ဩစတြေးလျနိုင်ငံဟာဒီယွန်ရှာမုံဒီပွဲရာစိတ်တုံလို့ခြောက်ခြားမှုကြီးကိုရင်ဆိုင်နေရတာဖြစ်ပါတယ
်။လိမ်မိုက်ဆိုင်ရာစော်ကားခံခဲ့ရတဲ့ဒဏ်နဲ့အသက်ရှင်နေထိုင်ခဲ့ကြသူတွေဟာဩစတြေးလျရဲ့စူရရဲ့တရားဝင်တောင်းပန်ချက်ကိုကြိုဆိုလိုက်ပြီးမြသူတို့ခံစားရတဲ့ဒဏ်ရာတန်ချက်တွေပြောက်ကွင်းအောင်ကုစားနိုင်ဖို့ပြစ်မှုကိုဖုံးကွယ်ဖို့ကြိုးစားသူတွေကိုအရေးယူနိုင်မယ့်ဥပဒေတွေပြောင်းလဲပြဋ္ဌာန်းပေးဖို့နဲ့နင့်နာကြေးပေးနိုင်ဖို့ခက်ခဲကြံ့ကြတဲ့စနစ်တွေကိုပြောင်းဖို့တင်ပြခဲ့ကြပါတယ်။ငယ်စဉ်ကလေးဘွားကလိမ်ပိုင်းဆိုင်ရာစော်ကားခံခဲ့ကြရသူတွေနေနဲ့နင့်နာကြေးအမေရိကန်ဒေါ်လာ36,000တိခံစားနိုင်ခွင့်ရှိပေမယ့်ရော်ကျင်းွေတောင်းခံရမှာအချိန်သိကြတာတွေ့ရပါတယ်။ဒါ့အပြင်နိုင်ငံမှာဒီအကြောင်းနိုးကြားမှုရရှိစေဖို့ပြတိုက်တစ်တခုဖွင့်လှစ်ဖို့လည်းဝန်ကြီးချုပ်ကကတိပေးခဲ့ပါတယ်။အဲ့ဒီပြတိုက်တွေမှာကလေးတွေရဲ့စော်ကားခံရတဲ့အကြောင်းတွေကိုအမှတ်တရဖော်ပြမှာဖြစ်ပါတယ်။ငါးနှစ်ကြာကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအပြီးအမှုပေါင်း2500ကိုဩစတြေးလျအာဏာပိုင်တွေထံလွှဲပြောင်းအနှံပေးခဲ့ပြီးအခုဖမ်းဆီးအရေးယူမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေတဲ့ဒီမြန်မာပြည်ဆိုင်ရာအကြောင်းအရာတွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပုံပြကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်ခင်ဗျာ။မြန်မာစီးပွားရေးဟာဒီတိုင်းဆက်ပြီးတော့ရက်တီသွားဖို့မလွယ်တော့ဘူးဆိုတဲ့အကြောင်းပီတာဂျန်ဆန်ရေးသားတဲ့ဆောင်းပါးကို Asia Times သတင်းမှာအောက်တိုဘာလ22ရက်နေ့ကဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာစုအလက်ထက်မှာမြန်မာပြည်ကြီးပွားတိုးတက်နိုင်မယ့်မျှော်လင့်ချက်အစ်စ်တွေတိတိတသာပျောက်ကွယ်နေပါတယ်။ရခိုင်ပြည်နယ်အတွင်းကပြည်ပကငွေကြေးဖုံးပွားမှုနဲ့ရေးကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကကျဆင်းလာနေတဲ့အကြောင်းကမ္ဘာ့ဘဏ်ကဖော်ပြပါတယ်။2018-19ဘဏ္ဍာရေးနှစ်အတွင်း 6.2% ကနေ 6.2% အထိကျဆင်းခဲ့တယ်လို့ဆိုပါတယ်။ နိုင်ငံခြားတဲ့ရင်းနှီးမြှုပ်နှံမှုကလည်းအခြေအနေမကောင်းပါဘူးပြီးခဲ့တဲ့နှစ်ကဒီချိန်လောက်မှာဒေါ်လာ3ဘီလီယံရှိခဲ့ပေမဲ့ဒီနှစ်မှာတော့1.9 ဘီလီယံလောက်ပဲရှိပါတယ်ငွေကြေးဖောင်းပွမှုကပြီးခဲ့တဲ့နှစ်တုန်းက5.5ခန့်လုံးဒီနှစ်မှာတော့8.5ခန့်လုံးထိမြင့်တက်လာပါတယ်ပြီးခဲ့တဲ့2015ခုနှစ်တုန်းကဆိုလို့ရှိရင်နိုင်ငံခြားကုမ္ပဏီတွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြမဲ့အခြေအနေတွေတိတိတသားရှိခဲ့ပေမဲ့လည်းအခုတော့ရခိုင်ပြည်နယ်အရေးကြောင့်လုံးဝမရှိတော့ဘူးလို့ယူရိုချမ်မြန်မာကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးဖိလစ်ရယ်ရီဆမ်ကပြောပါတယ်အခုဆိုရင်မြန်မာနိုင်ငံမှာလာပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုလှုံ့ဆော်မှုတွေဥရောပမှာလုံးလုံးမရနိုင်တော့ဘူးလို့လည်းသူကဆိုပါတယ်မြန်မာနိုင်ငံကိုစီးပွားရေးအရအေးအေးယူတန်းခတ်မှုအသစ်တွေလှုံ့ဆော်မှုဥရောပဘက်ကစဉ်းစားနေပါပြီဒါပေမဲ့လက်ရှိမြန်မာစီးပွားရေးအခြေအနေတွေကနေတိုးတက်မှုတွေရှိလာအောင် NLD အစိုးရအနေနဲ့လှုပ်လို့ရတာတွေလည်းတော်တော်များများရှိနေပါတယ်ကုန်ထုတ်လုပ်မှုတွေတိုးတက်လာအောင်လျှက်စစ်မီးကောင်းကောင်းရဖို့လိုပါတယ်မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာယင်းနှိမ့်မြုံနှံမှုတွေအကြီးအကျယ်လိုအပ်နေပါတယ်။နိုင်ငံခြားကုမ္ပဏီတွေကလည်းဒီကဏ္ဍမှာယင်းနှိမ့်မြုံနှံနေကြတာပါ။ဒါပေမဲ့လည်းအစိုးရကလျှက်စစ်မီတာကကိုတိုးမကောက်ဖဲဖြစ်နေပါတယ်။မီတာကတိုးတယ်ဆိုတာကနိုင်ငံရေးအရစွန့်စားရတဲ့ကိစ္စလည်းဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံလူဦးရေရဲ့30ရာခိုင်နှုန်းလောက်ပဲလျှက်စစ်ကိုရနေတာပါ။နိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေအလွဲတကူလှုပ်လို့ရအောင်အစိုးရဘက်ကဖန်တီးတာတွေရှိတယ်ဆိုပေမဲ့လည်းလာမယ့်2020ကြာရင်ကျင်းပမယ့်ရွေးကောက်ပွဲမှာNLD 9G ရှိပါမလားဆိုတာကတော့မရေမရဖြစ်နေပါတယ်လို့ Peter Jensen ရဲ့ဆောင်းပါးကို Asia Times မှာဖော်ပြထားပါတယ်
။မြန်မာနိုင်ငံက NDA ရှိတဲ့ကွန်ဆာတဲ့ဒလိအကြောင်းကြော်ရဲလင်းရေးသားတဲ့ဆောင်းပါးကိုတူရကီအခြေစိုက် AA သတင်းမှာအောက်တိုဘာလ18ရက်နေ့ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဆိုင်ရာတန်အမတ်အဖြစ်တာဝန်ယူခဲ့ဘူးတဲ့ Vicky Bowman ဟာပြီးခဲ့တဲ့စက်တင်ဘာလတုန်းကရန်ကုန်မြို့မှာယထာလန်းကူးဖို့ရက်ဆောင်နေတော့ရထားပေါ်ကနေကွန်တရီနဲ့လှမ်းထွေးတာကိုခံခဲ့ရပါတယ်။ကွန်တရီဆက်တွေဟာသူ့မျက်နှာရှေ့ကဖြတ်ပြီးသူ့ရဲ့လက်မောင်းကိုလာဆင်ခဲ့တာပါ။မြန်မာပြည်မှာကွန်ရဆားတဲ့အလေအထကရာစုနှစ်နဲ့ချီပြီးရှိလာခဲ့ပါတယ်။လမ်းတောင်တိုင်းမှာကွန်ရဆိုင်ရှိပါတယ်။ကွန်တရီတွေကလည်းနေရာအနှံ့မှာရှိနေတတ်တာပါ။ကျန်းမာရေးဌာနကဆက်လက်တော့ကွန်ဆားတာတွေကိုစာတင်ကြောင်းစေယုံနဲ့အားကစားယုံတွေမှာမလုံရဆိုပြီးဥပဒေထုတ်တားမြစ်ထားပေမဲ့လေဒီအလေအထတိတိတသာရော့ကျသွားတာမတွေ့ရပါဘူးရန်ကုန်မန္တလေးနဲ့တောင်ကြီးကပြည်သူစေယုံကြီးတွေမှာကဒရင်းကင်ဆာဖြစ်တဲ့သူပေါင်းကနှစ်စဉ် 9,000 ကျော်ရှိပါတယ်ကဒရင်းကင်ဆာသမားတွေကကွန်းကိုနှစ်တော်တော်များများဆွဲပြီးစားလာခဲ့ကြသူတွေပါကွန်ဆားတာကိုဖြတ်ဖို့စီယုံရတာတော်တော်ခက်ခဲတယ်လူတော်တော်များများကကုန်းကဆက်လိတ်လောက်အန်ဒီယံမကြီးဘူးလို့လည်းထင်နေကြတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးတယောက်ဖြစ်တဲ့ဒေါက်တာကျော်ကန်ကောင်းကပြောပါရယ်ကုန်းစားတာဟာကျန်းမာရေးအတွက်အန်ဒီယံကြီးတယ်ဆိုတာကိုပြည်သူအများသဘောပေါက်လာအောင်လုပ်ဖို့ကအရေးကြီးဆုံးပဲလို့လည်းဆိုပါရယ် PHF လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကကုန်းအန်ဒီယံအကြောင်းအများသိအောင်လှုပ်ဆောင်နေပါရယ်သူတို့ကကုန်းစားသူတွေတင်မကကုန်းဆိုင်တောင်သူတွေကိုပါပညာပေးနေကြတာပါမြန်မာနိုင်ငံမှာကွန်ဆိုက်တောင်သူပေါင်း3တန်းရှိပါတယ်။ကွန်စားသူတွေများတာကြောင့်ကွန်ဆေးကွက်မှာအမျက်များတဲ့ကွန်အစားတခြားသီးနှံအစားထိုးစိုက်ပျိုးဖို့စီယုံမှုတွေကမလွယ်လှဘူးလို့လည်းကြော်ရဲလင်းရဲ့ဆောင်းပါးကို AA သတင်းမှာဖော်ပြထားပါတယ်ရှင်။
တော်ရှိမှန်ခင်ဗျာအရပ်ဖတ်လူမှုအဖွဲ့အစည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖတ်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရပ်ဖတ်လူမှုအဖွဲ့တွေအပေါ်မှာဘယ်လိုသဘောထားရှိလဲ။ဒီအရပ်ဖတ်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်စွန့်နေမြန်မြန်လူရဲသွားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-322-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။
ဒီတော့မနေ့ကနေဒေါ်လာတန်တင်ဆက်ပေးနေတဲ့ American EDM အသုံးအနှုန်းတွေကိုနားဆင်ပါခင်ဗျာ
။ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော
့ Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းက HARD Hard ကခက်တာ OF Off HEARING hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့ နားကြရတာခက်တာပေါ့ဒီသုံးရဲ့ idiom အသေးပဲကတော့ရှင်းပါလေနားကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဂရုအပစင်စီဝိုင်ကနာလျှောက်ပါပြီ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုလက်ရှိပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုမကြာခင်ရုပ်သိမ်းမှုရှိနေပြီးတော့တခြားစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုပါလှုံ့ဆော်လို့မဲ့အလားအလာတွေရှိနေလို့မြန်မာစီးပွားရေးဖွံ့ဖြိုးမှုမှာအဓိကကျတဲ့ပြပပို့ကုန်လုပ်ငန်းအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတစုံလုံးကိုပါထိခိုက်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်EU ကမြန်မာနိုင်ငံကိုစီးပွားရေးအရာပိတ်ဆို့အရေးယူမယ်ဆိုလို့ရှိရင်ဘလို့နောက်ဆက်တွဲဆိုးကျိုးတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဥမောင်မောင်ကိုကိုဇော်ဝင်းလည်ဆက်သွယ်ပြီးတော့စီးပွားရေးကဏ္ဍမှာတင်ဆက်ထားပါတယ
်လက်ရှိဗန္ဒာနေရဲ့ပထမ6လအတွင်းမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကနေပြပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.2 ဘီလီယံအထိရှိခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အထည်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံကပြပကိုတင်ပို့တဲ့ပို့ကုန်တွေထဲမှာလေယာထွက်ကောက်ပဲသင့်တဲ့နေပြီးရင်ဒုတိယအရေးကြီးဆုံးလုပ်ငန်းလို့ပြောလို့ရနိုင်ပါတယ်။ EU ကမကြာခင်မှာမြန်မာနိုင်ငံအပေါ်စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေချမှတ်ဖို့ပြင်ဆင်နေတယ်ဆိုတဲ့အတန်းတွေထွက်နေတာကြောင့်အဲ့ဒီလိုသာချမှတ်လိုက်ရင်အထည်ချုပ်လုပ်ငန်းဟာအထိနာဆုံးလုပ်ငန်းဖြစ်မဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်။ရှိရနေမှာဒါတို့ EU ကိုကွန်မရှင်ရမှာပေါ့နော်။ကွန်ရှင်ရပြီးတော့ဒီလိုတွေ့နေတော့တွေ့ရတဲ့ရက်တွေကျင်းလာလို့တကယ်များများနဲ့တွေ့နေ။တွေ့လာမှတော့ဒါတို့ EU လေးချင်းလို့ပေါ့။အဲ EU လေးချင်းလို့တဲ့ခါမှာလည်းတွေ့ရတော့ဒါတွေပြည်ရောဒီကစားကလည်းကြားနေတာက investor တွေကနေပြီးတော့ပေါ့နော်။ဒီ EU ကနေတက်ပြီးလို့အချင်းချင်းဆွေးနွေးဟမ်းပေါ့နော်။ EU everything that I'm to have in England ဆိုတော့ withdraw လို့နေဆိုတော့အဲ့ဒါနဲ့တွေ့ရကြားနေရတယ်။ကျောင်းရရဲ့ဆိုတဲ့ခါမှာအနောက်တစ်ခါတော့ဟိုသူလင်းဟိုကိုရီးယားရဲ့ဒိုင်းရဲ့ခီးစမ်းမှုရှိနေတာတော့ gain နေပေါ့ gain နေပြီးတော့ဆိုတော့သူကလည်းအဆင်ပြေတယ်ဆက်ကြတာအနည်းငယ် impact ရှိမှာကိုရီးယားဘက်ကကားနဲ့တည်းမှရှိမှာလားလို့အဲ့ရှိနေတယ်တော့နားလောက်နဲ့ပြတ်နေတာသူဒီပြင်တော့မမြင်ရဘူးလေရှိနေတယ်ဆိုတာ beat process ပေါ့နောက် beat process နဲ့လည်းနေတာဟာဒီက trust building လုပ်တဲ့ဟာမှာအားလုံးဟာဒီမှာလာပြီးတော့ impact
အခုကဟိုသူတို့ပြောနေတဲ့အထက်မှာတော့တေကြတယ်ဒီဟိုပေါ့အထည်ချုပ်လုပ်ငန်းကတော့တေကြပေါက်ပါမယ်ဆိုတဲ့ပုံစံမျိုးဆွစ်ဇာလန်ကအခုချမှတ်လိုက်တဲ့ဟိုအရေးယူမှုအစ်စ်ထဲမှာလည်းရေးပွဲအပြင်သူက EU နဲ့ inline ဖြစ်တယ်အထည်ချုပ်လုပ်ငန်းနေလဲပါမယ်လို့ပြောတယ်ဆိုတော့ဟို EU ကချဖို့ပြင်ဆင်နေတဲ့အထက်မှာချဖို့လုပ်နေတဲ့အထက်မှာလည်းဒီအထည်ချုပ်လုပ်ငန်းတွေကတော့တေချာပေါက်ပါမဲ့သဘောဖြစ်နေတယ်တဲ့ဒီစစ်တပ်ကအရာရှိတွေကိုဟိုပေါ့နော်ပြင်မှတ်ထားအရေးယူတာအပြင
်ဟုတ်တယ်လေအဲဒီစစ်လုပ်ငန်းတွေကတော့လေလေလေးပေါ့နော်ဒါနဲ့ဒါလည်းဆိုအထည်ချုပ်ဒီ private sector ပုံကြီးကအထည်ချုပ်လုပ်ငန်းပေါ့နော်ကိုယ်ကဟိုဟိုဒီ cut net and tax ဆိုတော့ပေါ့နော်ကို contract money ကိုချိုးတဲ့လုပ်ငန်းတွေမှာဒီနေရာကကိုယ်တို့ကအများကြီးလက်ပြီးရှင်တယ်ဒီနေရာကကိုယ် develop ဖြစ်တဲ့နေရာဒေတာတင်ထားရအောင်အဲ့ဒီကတည်းကဒီနေရာအများကြီးဖြစ်တော့အဲ့ဒီမှာနေရာကသူ့ပြောင်းဒီအထူးကျင်းကြေကြေကြေကြေပြောင်းလဲရှင်တော့ရှိပါတော့ဒီ about for leading လောက်ရှိတာပေါ့အဲ့တော့ leading လောက်ရှိတဲ့ဥစ္စာကိုဒီဟာတက်ထိုင်လဲဆိုဘာဖြစ်မလဲဆိုတော့ဒီမှာဒီကိုယ်ရဲ့လုပ်ငန်းတွေကိုဟောအလို့ရှင်နေတယ်နော်ကိုယ်ကပြင်ဆင်ရတဲ့ဥစ္စာကမရှိလဲဆိုတော့ဒီကိစ္စက embassy relation ဆိုတာကိုပြန်ပြောင်းလို့ပြောရတယ်လေ။ဒီချင်တာဒီ UTS ဆိုတခုတည်းဆိုလာမထုတ်ဆန္ဒပြမယ်လို့ဒီနေ့လမ်းတွေလမ်းခေါ်ရတာမျိုးပြောနေကြရအနေနဲ့တစ်ချက်ကတော့ ဆက်ဆက်ပါလဲပေါ့နော်ဒီဒီမျိုးလေးစမ်းမလို့လက်ခံနေပြီတော့ဒါကိုလက်ခုဆက်ဟာလို့ကတော့ဒီကံကနေပြနေရတယ်ဒါလည်းထူထောင်နေရတယ်ဆွေးနွေးနေတယ်အဲ့ဒီဆက်ဆက်ဆက်ဆက်ခုနပြတ်ပါလဲ
အခုရခိုင်ပြည်မှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာမှာ impact ကတော်တော်ကြီးတော့အကျိုးသက်ရောက်မှုကတော်တော်ကြီးမားနေတော့ American အပါဝင်ပေါ့နော် EU တို့လိုတကယ်နိုင်ငံကြီးတွေအင်အားကြီးအုပ်စုတွေကနေပြီးတော့မဖြစ်မနေတခုခုတော့အရေးယူတော့မယ်ဆိုတဲ့ပုံစံမျိုးသူတို့ကတာဆူနေတာရှိတော့ဟိုဘယ်လိုပုံစံနဲ့သူတို့လုပ်တင်တယ်လဲစောစောဥမာမောင်ပြောသလိုဟိုအခြေခံလူဒန်းစားပေါ့နော်လက်လူလက်စားတွေတကယ်ဟိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုမထိခိုက်စေတဲ့နည်းနဲ့ဘလို့ပုံစံနဲ့များသူတို့အရေးယူလို့ရမလဲတခြားနည်းလမ်းရှိသေးသလား
တခြားနည်းလမ်းရှိတာတဲ့ဆိုင်လူလက်ရှိတုံးနေလို့နည်းလမ်းပေါ့နော်ဒါဆိုရင်ဒီကိုဖီအနာရပုတ်ချပါလေကိုဖီအနာရပုတ်ကို US ကို EU ကိုအကုန်လုံးရတာဒီကအဲ့ဒီတိုင်းလေဒီကိုမှုအစိုးရနဲ့ UN ရှိရာနဲ့အဲ UNDP နဲ့ဒါကလက်မှတ်ပေးဒီဝါဒင်းကိုဒီလေကောင်လုပ်နေကြတယ်လေနေကူးတယ်လို့လူတိုင်းကပြောကြမှာပါအဲ့ဒီရပါတယ်လူ6000လောက်လာတယ်ဆိုတော့ငွေလေးရတယ်ရတယ်အဲ့တော့ဒီဟာကရေးကြတယ်လို့ပြောပြီးမယ်ဟိုကျွန်တော်ပြန်ကြည့်မယ်ဆိုတော့ခိုင်းနေမှာလေဒါမှရှိတော့ကော်မီရှင်းတဲ့နယ်လေကဘယ်လိုလုပ်လဲဘယ်လိုကြည့်ရလဲဆိုတော့ competitive ကိုကြည့်ကြည့်ကြည့်လဲနောက်ခိုင်းနေမှာလေကျွန်တော်ရေနဲ့ကျွန်တော်ဥစားတူဒီစီစနစ်ကိုမြန်မာကမှဒီအားနာရှင်းနေတော့ရှိတဲ့ဒိန်းရတယ်ကျွန်တော်လုပ်တဲ့လုံးဝလည်းလည်းဘယ်လိုလဲဆိုအားလုံးကြည့်ကြည့်ပါလေဒါဆိုတော့ဒါဒီနေရာမှာပေါ်ရလို့ရနေပြီးတော့အဲဒီနေရာရဲ့ကိစ္စအပြီးလည်းဒီကြောင့်ပြောင်းရတဲ့ကိစ္စကျွန်တော်လည်းပြောချင်တယ်ရောအဲဒီကနေရှိတဲ့အနေထားကိုနှစ်ဖက်ကိုရှင်းကြည့်ရတာ။ဒီနေ့လည်းကျွန်တော်ဒီဘက်မှာဒီဟိုကိုယ်ပြည်ရဲ့ဆရာပြည်နဲ့ကျွန်တော်ဒီဒုက္ခတွေအများကြီးကြတာအဖြစ်ဖြစ်နေကြောင်းလည်းလုံလန်းချင်တယ်နော်။ဒီလိုလည်းရတယ်ဝေရတာလည်းမဝင်လို့မရပါဘူး။ဒီလိုပြီးတော့မှပြန်ဆောင်ရမှာနဲ့အခုဖြစ်နေတဲ့ဥစ္စာနဲ့ကိုကြည့်နေဆိုဖြစ်ချင်းလို့လည်းလုပ်ကြအောင်ပါလေ။ဆိုအဲ့ဒီစီမံချက်ကိုလုပ်နေတာကိုကျွန်တော်တို့ကတော့အခြေအနေကြီးရဲ့အစမ်းမလို့လည်းအနည်းငယ်ကြည့်ချက်ကိုလုပ်လို့ရအောင်ပါပဲ။ကျွန်တော်ကဒီ brand section ဆိုတာ၊ငါပြားပြီးပြန်လည်းမဆိုအချာတော့ကျွန်တော်ထင်တယ်ဖြစ်ခါလည်းမဟုတ်ဘူး။ဟောကျွန်တော်ဒီနေ့တင်တဲ့ဒီ negotiation process ကိုခုလည်းရောက်ချိုးလိုက်တယ်ဖြစ်သွားမယ်။
ဒီမိုကရေစီပြင်ပြောင်းလဲရေထိခိုက်နေတာတော့တည်ကြပြီမချခင်မှာကွာအခုပြောနေဆိုနေကြတာနဲ့တကွတော်ထိခိုက်နေစီဝိုင်းအေရကောဘလောက်များထိခိုက်နိုင်မလဲ impact ကဘလောက်ကြီးမလဲ
impact ကကြီးနေပါလေကျွန်တော်ကဒီ economy ရေပေါ်ပြီးကြောင်းနဲ့ပြောင်းလဲထိခိုက်မှုကိုစိုးစားနေတဲ့ကာလမှာကျွန်တော်တို့ဆိုအထွေထွေမြန်မာပြည်2000ကကြီးနေကြရတော့ဒီ CNB ကလည်းကြီးတယ်အခုကြီးနေဆိုကျွန်တော်တို့ကကျွန်တော်လာခဲ့တယ်နော်ကိုဒေးဝင်ကျန်တာကပြောတယ်ကျွန်တော်ကအဲဒီ CMP ကလည်းကအဲ2 billion တည်းကျွန်တော်ရောင်းနေတာဒီရက်ပေါ့အဲဒီမှာ 80% ကဒီရက်ပေါ့ရောင်းတာဖြစ်တယ်ဆိုတော့အဲဒီ2 billion ကျတဲ့ဒီကွန်ကလမ်းမျိုးကျွန်တော်ကရပေးလိုက်တဲ့ solution နဲ့ဘယ်လိုဖြစ်သွားမလဲပေါ့နော်အဲဒီလူတွေကဒီလိုမျိုးတော့ပြောမယ်ဆိုတော့ကျွန်တော်စီကောင်းကြီးအပြည့်ပေါ်လို့ပြောလို့ရတယ်ဒီလူတွေနောက်ဆက်တဲ့ပါဖြစ်လဲဆိုတော့ကျွန်တော်ဒီလိုလေကျွန်တော်မြင်တယ်ဒါနဲ့လည်းကျောင်းဆိုဒီအလားနဲ့ migration ဆိုတာပေါ်လာမှာပါ။အဲဒီ mass migration မှာသူ့လောက်ရဲ့သူ့လောက်ကျောင်းချူပြန်းဟာဖြစ်နေ။တစ်ဖက်နိုင်ငံမှာလည်းဒီလူမျိုးတွေတော့အများကြီးလာမယ်။လူမျိုးတွေတော့အများကြီးလာဆိုတော့ကျွန်တော်တို့ဒီပြန်လာမှရှိနေတဲ့အမေရိကန်တစ်ခုတည်းနဲ့ပြည်နယ်အင်းကြီးနိုင်ငံတွေမှာတော်တော်လေးအားလည်းအပြည့်ပြည့်နေတယ်။ဒီပေါ်အနေနဲ့လည်းကျွန်တော်တို့ကနောက်ထပ်ပြန်လဲပြန်လာပြန်ပြူဆိုတာကတော်တော်ဆွေးနွေးလာတယ်အဲ့ဒါလည်းမဖြစ်အောင်တော့ကျွန်တော်အားလုံးကြိုးစားကြည့်ကဆွေးနွေးရလို့လုပ်နေတယ်လို့ကျွန်တော်ကပြောနေရတယ်ပေါ့အေးတကမင်္ဂလာလို့ကျွန်တော်ဒါကိုသင်ကြားရပါတယ
်ဂုဒ်ခါတော့တူတာဆုံလင်အမေရိကန်တခွင်စီစဉ်ကိုကြားမှာပါလွန်ခဲ့တဲ့နှစ်90ကအိုလံပစ်အားကစားဆုပေးပွဲမှာ Black Power Salute ဆိုပြီးတော့လက်သီးဆုပ်စံတန်းလေးပြုဆန္ဒပြခဲ့တဲ့လူမဲအားကစားသမား2ဦးနဲ့အခုခေတ်သစ်အမေရိကန်ဖုတ်ဘောအားကစားသမားတချို့ဒူးထောက်ပြီးတော့ဆန္ဒပြခဲ့တဲ့အကြောင်းအခုတစ်ပတ်သုတဆောင်တဲ့အမေရိကန်စခွဲမှာကိုအောင်ပြောပြပါလိမ့်မယ
် အာဖရိကန်အမေရိကန်အိုလံပစ်အားကစားသမားနှစ်ဦးဟာအမေရိကန်ပြည်အောင်စုမှာလူမျိုးရေးအရာခွဲခြားဆက်ဆံမှုတွေရှိနေသေးတယ်ဆိုတာကိုပြသတဲ့အနေနဲ့လက်သီးကိုစုပ်လေထဲမှာဆန်တဲ့ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြတာအခုဆိုရင်အနှစ်50ရှိသွားပါပြီ1968ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းစုပေးပွဲမှာအဲ့ဒီလိုဆန္ဒပြခဲ့ကြတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးပါမယ်
Carlos, as usual, has burst out of the blocks. Tommy Smith running pretty well so far. And in lane two, Bombook is strong on the outside. It's Edwin Roberts. It's John Carlos right now.
1968 ခုနှစ် October 16ရက်နေ့က American Olympic အပြေးသမား Tommy Smith နဲ့ John Carlos တို့ဟာစုပေးပွဲအစီအစဉ်အတွင်းလက်သီးကိုစုပ်လေထဲဆန်တန်းပြီးတော့ American ပြည်ထောင်စုကလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမေရိကန်သမိုင်းမှာလူလူချင်းပေါ်ဆူဆူရွရွခွဲခြားဆက်ဆံတဲ့အချိန်ကာလအတွင်းမက္ကဆီကိုစီးတီးမှာကျင်းပတဲ့အိုလံပစ်ပြိုင်ပွဲမှာစမစ်နဲ့ကာလစ်တို့ဆန္ဒပြခဲ့ကြတာပါဟာဝတ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ကဒေါက်တာမိုက်ကယ်ဖောင်ထရိုင်ကနိုင်ငံရေးအရာရှုပ်ထွေးမှုတွေရှိနေကြတာကိုအခုလိုထောက်ပြပါတယ်
It was occurring at a time in which there's a great deal of tension and a great deal of uncertainty about
လူမှုတိုင်းဝိုင်းကြားတင်းမာမှုတွေအချိန်တက်နေခြင်းဖြစ်တယ်လို့မာတင်လူးသကင်းနဲ့ဘော်ဘီကနေဒီတို့လှုပ်ကြံခံရတာကြောင့်အခြေအနေရှုပ်ထွေးနေချိန်မှာဒီအခြေအနေတွေညင်တက်သွားအောင်ဘယ်လိုလုပ်ရမှန်းမသိလဲဖြစ်နေရတဲ့အချိန်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ
ရွှေတစိမ့်စုရခဲ့တဲ့စမစ်ဟာမီတာ200အပြေးပြိုင်ပွဲမှာကမ္ဘာစံကြီးချိုးနိုင်ခဲ့သူပါကာလစ်ကတော့ကြေးတစိမ့်ရခဲ့ပါတယ်ဆုလက်ခံရယူချိန်မှာသူတို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုကဆင်းရဲမွဲတေမှုကိုမီးမောင်းထိုးပြတဲ့အနေနဲ့ခြေဗလာနဲ့နေခဲ့ပါတယ်နိုင်ငံတော်တချင်းကိုတီးမုတ်ချိန်မှာတော့ခေါင်းငုံပြီးလက်သီးကိုစုပ်လေထဲဆန်တန်းခဲ့ကြပါတယ်ဒါဟာသူတို့နှစ်ဦးရဲ့တက်တီနဲ့ရဲရဲမှုကိုပြသတဲ့လုပ်ရဖြစ်တယ်လို့အမေရိကန်တက္ကသိုလ်ကလူမျိုးရေးမီဒီယာနဲ့ဆက်ဆံရေးပေါမော့ခရှာရီဝီလျံစ်ကပြောပါတယ်
So to have these two young black men take this moment that
လူမဲလူငယ်နှစ်ဦးကအခုလိုဆန္ဒပြလိုက်တဲ့သတင်းဟာကမ္ဘာတစ်လွှားအခြေတဝင်ပြောစရာတွေဖြစ်သွားခဲ့ပါတယ်အထူးသဖြင့်အမေရိကမှာလူမဲတွေလွတ်မြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလှုပ်ရမ်းတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ
1968ခုနှစ်စူပေးပွဲပြီးမှာတော့ American Olympic အသင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်အဲ့ဒီနောက်တော့ Smith နဲ့ Carlos တို့ဟာအသက်အန္တရာယ်ကိုတောင်မှချင်းချောက်ခံခဲ့ရပါတယ်ဒါပေမဲ့လည်းမကြသေးခင်က Washington DC မှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာတော့သူတို့ကိုသူရဲကောင်းအဖြစ်ချီးမြှောက်ခဲ့ပါတယ် Olympic အားကစားသမားတဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့အရေးကြီးပုံကိုအခုလိုပြောပါတယ
် Free expressionsmust be a continuous sound my people
ပညာရေးပေါ်အောင်စိုက်လှုပ်ဆောင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုရဲ့အတန်ကိုဆက်လက်တည်ဆောက်ရပါလိမ့်မယ်မကျော်လွှားနိုင်တဲ့အခက်အခဲဆိုတာမရှိပါဘူးဘလောက်ပဲခက်ခဲဆက်ပြီးကျော်လွှားရပါလိမ့်မယ
်အိုလံပစ်စုကြီးမြင့်ပွဲအခမ်းအနားတွင်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှတ်နှစ်50ပြည့်တဲ့အနေနဲ့ဒီလွန်ခဲ့တဲ့စက်တင်ဘာလကကာလို့စ်ဟာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြခဲ့ပါတယ
် Doing the right thing is not an easy thing to do for me or anyone else
ကျွန်တော်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့နှစ်50ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီနှစ်50ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူး
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖြတ်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖြတ်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်တချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါတယ
် Right now in 2018 50 years old there are still
နေ90ကြာခု2018ခုနှစ်အထိအရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီနေ90ကအဖြစ်ပြက်ဟာအခုချိန်ထိကိုလွှမ်းမိုးမှုရှိတယ်ဆိုတာကိုပြသနေတာပါ
တရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖြတ်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါတယ်
We see that when athletes do stand up and step up.
အားကစားသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြောင်းစနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Garros တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒုထောက်ဆန္ဒထုတ်ဖော်ခဲ့သူအမေရိကန်ဖုတ်ဘောအားကစားသမားကေပါနစ်တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်အာဏာရလာခြင်းအတွင်းလူမျိုးရေးခွဲခြားမှုတွေပိုပြင်းထန်လာတဲ့ဆိုပြီးလူမဲအမေရိကန်ဖုတ်ဘောအားကစားသမားတချို့ဟာကစားပွဲမဆမီနိုင်ငံတော်သချင်းတီဆိုစင်မှာဒုထောက်ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆန္ဒပြသူတွေထဲမှာအမေရိကန်ဖုတ်ဘောကစားသမားColin Kaepernick le pawin mare
For the land, hand of the free.
Overnight, San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again.
စတေမလာအတွင်း Quinnipiac တက္ကသိုလ်ကကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့ဒီလိုဒုထောက်ဆန္ဒပြတာကို American အများစုကထောက်ခံကြတယ်လို့ဆိုပါတယ်ဒီလိုထောက်ခံတဲ့လူတွေအများစုကနေပေဆောင်ကလူတွေဖြစ်ကြပေမဲ့မထောက်ခံသူအများစုကတော့ Republican တွေပါဒီလိုအခြေအနေအောက်မှာပဲမကြသေးခင်တုန်းကကမ္ဘာကျော် Nike ဖိနက်ကုမ္ပဏီကြီးက Kaepernick ပုံနဲ့ကြော်ညာထုတ်လိုက်တဲ့အပေါ်အားပေးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအကြီးအကျယ်မကြေမနက်ဖြစ်ခဲ့ကြပါတယ်။သမ္မတ Donald Trump ကတော့အဲ့လိုဒုထောက်ဆန္ဒပြသူတွေကို Football ဘောလုံးအဖွဲ့ချုပ်အနေနဲ့အပြစ်ပေးအရေးယူဖို့တောင်းဆိုပါတယ်။ဒါအပြင် Nike ရဲ့ဆုံးဖြတ်ချက်ဟာမတင်တော်ဘူးလို့ Fox သတင်းဌာနကပြောကြားသလို Nike အနေနဲ့ဘာရီမြန်စဉ်းစားနေပါလိမ့်လို့လည်း Twitter မှာရေးသားခဲ့ပါတယ်။ Amy Ross ကတော့ Nike ရဲ့ယက်တီချက်ကိုထောက်ခံသူဟာ
It's a good message to sell seekers to those of us who are leaning
အခုလိုယက်တီပြသလိုက်တာဟာကန့်ကွက်ဆန္ဒပြတာကိုထောက်ခံအားပေးကြသူတွေအတွက်တော့ဖနက်ပို့ပြီးဝယ်ယူအားပေးချင်လာတဲ့သတင်းမျိုးဖြစ်ပါတယ်။အခုဆိုရင် New Balance ဖနက်တဲ့ Nike ဖနက်ကိုပဲဝယ်ဖို့ဆရာထက်တန်နေပါတယ်
။အသားရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုတွေကိုမီးမောင်းထိုးပြတဲ့အနေနဲ့အခုလိုမျိုးအားကစားပြိုင်ပွဲအတွင်းဒူးထောက်ပြီးတော့ဆန္ဒပြတဲ့ Kaepernick ကို Nike ကုမ္ပဏီရဲ့ကြော်ညာမှာထည့်သွင်းအသုံးပြုမှာကိုကန့်ကွက်သူတွေကဒီ Nike ဖနက်တွေကိုမီးရှို့တဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာတင်တယ်လို့ထောက်ခံသူတွေကလည်းတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ရမှာအတူယက်တီပြတဲ့ Nike ကုမ္ပဏီကိုချီကျူးဂုဏ်ပြုကြပါရခင်ဗျာ
သူတဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ရပါခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပါလိမ့်မယ
်ပြင်းအားဆင့်ငါရှိတဲ့ဟာရီကိန်းမိုနိုင်ဝီလာဟာပစိဖိတ်သမုဒ္ဒရာထဲကနေမက္ကဆီကိုကမ်းရိုးတန်းစီကိုဥတီရွေးရှားနေပြီးလေတိုင်နှုန်းဟာတနာရီကို162မိုင်နှုန်းရှိတယ်လို့ NHC အမေရိကန်အမျိုးသားဟာရီကိန်းစင်တာကပြောပါတယ်Sorry တဲ့တော့ကျွန်မခရှိုဂီတည်ဆုံမှုကိုစုံစမ်းစစ်ဆင်နေတဲ့တူရကီအရာရှိတွေနဲ့တွေ့ဆုံဖို့အမေရိကန်က CIA ဗဟိုထောက်လှမ်းရေးဌာနညွှန်ကြားရေးမှူး Gina Hasbeck ဟာတူရကီကိုသွားရောက်မှာဖြစ်ကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ခရှိုဂီတည်ဆုံမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆင်မှုတွေမှာပါဝင်လှုပ်ဆောင်ဖို့အတွက် Miss Hasbeck ဟာတူရကီကိုတင်းလာနေကထွက်ခွာသွားပြီဖြစ်ကြောင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်တူရကီနိုင်ငံမှာအမေရိကန်ထိတ်တန်းထောက်လှမ်းအရာရှိတွေရောက်ရှိနေကြောင်းသမ္မတ Donald Trump ကတင်းလာနေမှာပြောကြားခဲ့ပေမဲ့အသေးစိတ်တော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးဒါအပြင် Sorry သတင်းတော့ Jamal Khashoggi တည်ဆုံမှုနဲ့ပတ်သက်လို့ခုချိန်ထိရရှိထားတဲ့ဖြည့်ချင်းချက်တွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းလဲသမ္မတ Trump ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူ့ခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှင်းမောင်းမှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ရန်ဟီလီနဲ့မာဇူကီဒါရုစမန်တို့အသီးသီးတင်ပြကြမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အရှိမျော်မူဝါဒအကောင့်ထယ်ဖော်ရေးဆိုင်ရာကလဒန်ဘက်ဆောင်စီမံကိန်းထဲမှာပါဝင်တဲ့ပလောဝနဲ့စစ်တွေစစ်ကမ်းဆိုင်ရာလက်ပတ်ရေးနဲ့ထင်းထင်းရေးလုပ်ဖို့စစ်ကမ်းတာဝန်ကံတူခန့်အရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံအကြား MOU နားလည်မှုစာချုပ်လာကိုတင်းနှလာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းဟာအထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအလို့အကန့်ဖန်တီးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်။ဒီနားလည်မှုစာချုပ်လာကိုအိန္ဒိယအစိုးရဘက်ကအိန္ဒိယနိုင်ငံသားရေးအတွင်းဝန် Vijay Gokhale နဲ့မြန်မာအစိုးရဘက်ကတည်ယူပို့ဆောင်ရေးနဲ့လက်မှတ်စစ်တွေးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးဝင်းခန့်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းတင်ပြခဲ့တာပါခင်ဗျာ။အခုမနေ့စီစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နဲ့ဖြစ်ပါတယ်။အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOA ရဲ့မနေ့ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 40 48နဲ့လိုင်းလမီတာ190 kHz 1.55တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကြော်အောင်လည်းပါခင်ဗျာ။
This program has come to you from the Voice of America, Washington.